မနေ့ကတော့နေပြည်တော်မှာရှိတဲ့သမရအိမ်တော်မှာကျင်းပတဲ့မဟာတကြံပွဲတော်အခမ်းအနားမှာတော့သမရဦးထင်ကျော်ကမြမပြည်သူတွေအတွက်နှစ်သက်ကိုစုမုံကောင်းတဲ့အတူနေဆက်ကဒုက္ခတွေပြပနိုင်ငံမှာတွားရောက်လုတ်ကင်နေတဲ့ရွှေပြောင်းလုတ်သမားတွေရဲ့အရေးကိုNLD
စိုးရတဲ့အနေနဲ့အစွမ်းကုန်စူးစမ်းဆောင်ရွက်နေကြောင်းမနေ့တကြံအကြိုနေ့ကနေပြည်တော်သမရအိမ်တော်မှာကျင်းပတဲ့တကြံပွဲတော်အခမ်းအနားမှာသမရဦးထင်ကျော်ကသတင်းတောက်တွေကိုအခုလိုပြောသွားပါတယ်။တိုင်းပြည်သားတွေပြောကြတာကတော့မြန်မာနိုင်ငံမြန်မာနိုင်ငံသားတွေအားလုံးကျွန်တော်တို့အနေနဲ့တတ်နိုင်သမျှတတ်စွမ်းသမျှညာသွားခြင်းများကိုယ်သွားခြင်းများကြိုးစားပြီးတော့ တိုင်းပြည်သားများရဲ့လူမှုဘဝမြန်မာရေးအတွက်ကြိုးစားသွားပါမယ်။တချို့ကမြန်မာချင်းသားတိပြသားနဲ့ရပ်ပိုင်းတွင်မှတူရမှုတွေတွေ့နိုင်တယ်။တချို့ကလည်းငင်းသားသားနဲ့အရွှေ့ပြောင်းနေရှိပါမယ်။အဲ့တော့ကိုလိုရာတွေမဖြစ်သေးတဲ့အချိန်မှာတနည်းတော့ဖြစ်လာနိုင်မယ်ဆိုရင်ယုံကြည်ချက်နဲ့ပြီးခံပြီးတော့စောင့်ပေးကြစီလိုပါတယ်။ဒါပြင်
မြန်မာရွှေပြောင်းအလုပ်သမားတွေနဲ့အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့ဒုက္ခတွေရဲ့အရေးကိုအစိုးရတဲ့အနေနဲ့ဦးစားပေးဆောင်ရွက်သွားမှာဖြစ်ကြောင်းဆက်လက်ပြောဆိုသွားပါတယ်။ဒီအခုလိုပြောကြားထင်ရတဲ့ပြောနိုင်ပြနိုင်တဲ့လူတွေရှိသလိုပဲကျွန်တော်တို့မြန်မာနိုင်ငံမှာပြပရောက်အလုပ်သွားလုပ်နေတဲ့အထက်မှာเนาะဟိုရုံးနေကြံရတဲ့လူတွေတက်ကျဲရှိတဲ့လူတွေအိုးအိမ်ဆုံးခွာပြီးနေရတဲ့
ရေးအတွက်အောင်မြင်ရေးအတွက်တော့ပြန်ပြီးတော့အေးချမ်းသာနေနိုင်ရေးအတွက်ကိုလည်းကျွန်တော်အစိုးရအဖွဲ့အနေနဲ့ကြိုးစားပြီးတော့ဆောင်ရွက်သွားပါမယ်ချက်ချင်းမပြင်းတာမှဖြည်းဖြည်းချင်းဖြစ်ပါမယ်စိတ်ထဲမှာတည့်ရမှာမမေ့ပါဘူးဒီလိုရုံးကန်နေရတဲ့ပုံစံလေးအခုလိုဒီလူကြီးသားအများပျော်ရွှင်နေရခြင်းမမပျော်ရွှင်ရမပျော်ရွှင်နိုင်တဲ့လူတွေအများအပြားရှိဦးမှာပါနော်သူတို့ရဲ့ဘဝကိုစာနာပါတယ
်အစိုးရတကူပြည်သူတွေအပြည့်အဝထောက်ခံအားပေးကြတဲ့အတွက်ကျေးဇူးတင်ရှိကြောင်းလည်းသူ့ရဲ့ဒကြန်နှစ်တကူစုမုံကောင်းတဲ့အတူသမရဦးတင်ကျော်ကပြောပါတယ်
ကျွန်တော်ဒီအစိုးရအဖွဲ့ကိုတောင်းတကြပါကိုယ့်ရဲ့ဆန္ဒနဲ့ကိုကျေးဇူးကြတယ်လောကအားဖြင့်ဒါနပြုကြတယ်အစားတော်အားဖြင့်ဒါနပြုကြတယ်ပုဂ္ဂိုလ်ရဲ့အားလုံးစေနာမြတ်တာခါကြတယ်အားလုံးကိုကျေးဇူးတင်တဲ့အကြောင်းအထူးကျေးဇူးတင်တဲ့အကြောင်းပြောလိုပါတယ်နောက်ပြီးတော့ဒီပြည်ညာသာသမယမှာလူကြီးလူငယ်အားလုံးကြော်ကြဆင်ကြတဲ့နေရာမှာဘေးမပြေညမခအပြစ်မရှိပဲနဲ့ချောချောမောမောနဲ့ပျော်နိုင်ရွှေနိုင်ရပါစေ။ဒီနဲ့ကနဲ့ပျော်နိုင်ရပါစေလို့လည်းမြတ်တာနဲ့တတိပေးလိုပါတယ်နော်
။အလားတူသမရအိမ်တော်မှာကျင်းပတဲ့မဟာတကြံပွဲတော်အခမ်းအနားကိုတက်ရောက်လာတဲ့ဒုသမရဦးဟင်နရီဘန်တီယူကလည်းခစ်တဲ့စနစ်တဲ့အတူနှစ်သက်ကိုကြိုးစို့ကြောင်းအခုလိုပြောပါတယ်
။တစ်တစ်ကိုကိုတဲ့ဒီအခုလိုအချိန်ကာမှာပေါ့နော်။ကျွန်တော်မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတို့အဲကိုစိတ်နှပြကြားမှချမ်းသာပြီးတော့ပျော်စွင်ချမ်းသာစွာနဲ့ပဲဒီခက်တစ်စနစ်တစ်နှစ်တစ်ကိုအဲကျူဆွနိုင်ကြပါစေကြောင်းဆုတောင်းမေတ္တာပို့သနတ်နှစ်ခွန်ဆက်သားတိုက်ပါလိမ့်ခင်ဗျာ
တည်သူလွတ်တော်ဥပဒေရေးရာကော်မရှင်ဥက္ကဋ္ဌသူရဦးရွှေမန်းကလည်းနှုံးနှစ်ဖက်အကျိုးစီးပွားအတွက်ပူးပေါင်းဆောင်ရွက်မှုနဲ့အစပြုပြီးနိုင်ငံတဝန်းလုံခြုံအေးချမ်းဖို့နှစ်တစ်ကိုဆုတောင်းဖြင့်အခုလိုပြောပါတယ်
နှစ်တစ်ခုမှာဒီမနိုင်ငံသားအပေါင်းကိုစိတ်နှပါစမ်းမဆွမ်းလမ်းပြီးတောင်းကျူလွယ်ဆန္ဒမျိုးကိုကိုစိတ်နှပါပြုနိုင်ကြပါစေဆုတောင်းမြတ်တာပို့ပ
ါစီးနှစ်စကချိုးချံချွေတာရေးအနေနဲ့အရင်အစိုးရလက်ထက်သမရအိမ်တော်မှာနှစ်ရက်ကြာကျင်းပတဲ့ကြံပွဲတော်အခမ်းအနားစာဒီနှစ်မှာစတင်ပြီးတစ်ရက်ပဲကျင်းပမှာဖြစ်ကြောင်းသမရဦးထင်ကျော်ကအခမ်းအနားမိကုံမှာပြောကြားခဲ့ပါတယ်ကြံပွဲတော်ကတော့ဒုသမရနှစ်ဦးအပါအဝင်ဒုတိယဗိုလ်ချုပ်မှူးကြီးဆိုဝင်နဲ့တီထောင်စုဝင်ကြီးတွေလွှတ်တော်ကောင်းဆောင်တွေလည်းတက်ရောက်ခဲ့ကြပြီးအမှုပညာရှင်တွေကဖြော်ပြခဲ့ကြပါတယ်ရှင်